တို့ဒီနေ့မြို့သားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တွေ့ကြရတယ်လို့သိရပါတယ်ရှင်။အဲ့မှာဘာတွေများဆွေးနွေးခဲ့ကြပါသလဲရှင်
။တစ်ခုကတော့ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးရောက်ပြီးတော့အမျိုးသားပြန်လည်ပြင်ပြင်ရေးနဲ့တိုင်းရင်းသားလက်နက်ကိုင်ဓာတ်အပြစ်ခတ်ရေးဆေးရေးကိစ္စပါနော်။အဲ့ဒါတွေကျွန်တော်တို့ဆွေးနွေးပြပါမယ
်။ဟုတ်ကဲ့ပါရှင်။ဒီလာမယ့်17ရက်မြောက်လွှတ်တော်ပြန်ဆမယ့်အချိန်မှာလည်းဖွဲ့စည်းပုံပြင်ဆင်ဖို့အတွက်ကိုလည်းဆွေးနွေးကြမယ်ပေါ့နော်။အဲ့ဒီမှာကိုကိုကြီးတို့အနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ဖို့သဘောထားကိုရောဘယ်လိုမျိုးပြခဲ့လဲ။ဦးခင်အောင်မြင့်နဲ့ဘယ်လိုတွေဆွေးနွေးပြခဲ့ကြလဲရှင်
။ဟိုဖွဲ့စည်းပုံပြင်ဆင်ဖို့အတွက်ဆွေးနွေးနေကြတဲ့အချက်တွေကတော့ပုံမှန်100ကျော်ပေါ့အများကြီးပေါ့နော်။အဲ့ထဲမှာဒီအရေးပါတဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေး436နဲ့ပတ်သက်လို့တော့ကျွန်တော်တို့ဆောင်ရွက်ခဲ့တာကြီး။တော့ကျွန်တော်တို့သဘောထားပေါ့လေ။အဲ့ဒါတွေကျွန်တော်တို့ပြောပြီးဆွေးနွေးပြပါမယ်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှာဥက္ကဋ္ဌကြီးတို့အနေနဲ့ဒီ436ကိုပဲအဓိကထားပြီးဆွေးနွေးပြတာလား။တခြားဘယ်အချက်တွေရောထည့်သွင်းဆွေးနွေးပြကြပါသလဲရှင်
။ကျွန်တော်တို့ကတော့လက်ရှိဟိုနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဆိုတော့များများကိုကျွန်တော်တို့ခြုံငုံပြီးတော့ပြောပြပါတယ်။အဲ့တော့အဓိကကတော့ကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမျိုးသားပြန်လည်ပြင်ပြရေးနဲ့ဒီတိုင်းရင်းသားတန်းတူညီမျှရေးအစ်ခတ်ရဲဆေးရေးပေါ့နော်။ငြိမ်းချမ်းရေးကိစ္စတွေအဲ့ဒါတွေကိုပဲကျွန်တော်တို့အဓိကထားပြီးဆွေးနွေးပြပါတယ်။
လာမယ့်ဖေဖော်ဝါရီလ17ရက်နေ့ပြည်အောင်စုနေ့မှာလည်းပြည့်ခတ်ရဲဆေးရေးလက်မှတ်ရေးထိုးဖို့အတွက်ကိုလည်းအကြမ်းအဖက်သဘောတူထားရလို့သိရပါတယ်။အဲ့ဒီလက်မှတ်ရေးထိုးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးပြကြပါသေးလဲရှင်
။ကျွန်တော်တို့ပြောနိုင်တာကတော့ရေဘူးရပဲကျွန်တော်ဒီလောက်ပဲပြောနိုင်ပါတယ်။ဒါကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ဆွေးနွေးချက်တွေကတော့အပြန်အလှန်ရင်းနှီးနှီးပွန်းပွန်းနေနေကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်လို့ကျွန်တော်တို့ဒီလောက်ပဲကျွန်တော်တို့ပြီးပေးနိုင
်။ဟုတ်ကဲ့ရှင်။
တာတာတွေကတော့ကျွန်တော်တို့ဟိုအခြေအနေတွေကိုတော့ခြုံငုံပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကျွန်တော်တို့အချက်သေးတွေပေါ့လေ။အဲ့ဒါတွေကိုလည်းကျွန်တော်တို့သိရှိရှိနဲ့ညီနိုင်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့အဲ့ဒါတွေကျွန်တော်ပြောပြပါတယ်
။ဟုတ်ကဲ့ပါရှင်။ဒါဆိုဒီနေ့တွေ့ဆုံမှုဟာမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဖိတ်ခေါ်တာလား။ဒါမှမဟုတ်လို့ရှင်ဆက်ရှိမျိုးဆက်ចောင်းသားကောင်းဆောင်တွေကပဲတွေ့ဖို့အတွက်ကမ်းလှမ်းလို့တွေ့ပြကြရလားရှင
်။ကျွန်တော်တို့မျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမှုအတွက်ကျွန်တော်တို့စာတင်ပြီးတော့ကျွန်တော်တို့ကမ်းလှမ်းတာပါ
။ဦးခင်အောင်မြင့်တွေ့ဆုံပြီးမှာရောဒီ88ចောင်းသားကောင်းဆောင်တွေအနေနဲ့ပေါ့နော်။ခြားဒီလွှတ်တော်ကဘယ်သူတွေနဲ့မှထပ်မံတွေ့ဆုံသွားဖို့ရောရှိပါသေးလဲရှင
်။ဟိုကျွန်တော်တို့ဟိုချိုးပြီးတော့ကျွန်တော်တို့ဘာမှထုတ်ပြန်ပြောဆိုချင်တာတော့မရှိပါဘူး။ဆောင်ရွက်မှုပြီးတိုင်းပြီးတိုင်းမှာတော့တတ်နိုင်သလောက်ကျွန်တော်တို့ဟိုအားလုံးကိုကျွန်တော်တို့အသိပေးပါမယ်နော
်။ဟုတ်ကဲ့ပါရှင်။ဒီနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဥက္ကိုအင်းနေနဲ့ကျင်းနဲ့အားရမှုရခဲ့လေ။
ဟိုကျွန်တော်တို့ကတွေ့ဆုံဆွေးနွေးဖြစ်တယ်။နောက်ရင်းနှီးနှီးပုံမှန်လေးနဲ့ပြောဖြစ်တယ်ဆိုတော့ကဒါတိုးတက်တဲ့လက္ခဏာပါပဲ။ဟိုဆွေးနွေးတဲ့ဆွေးနွေးညမှာတော့သဘောထားမြင်တူတာတွေလက်ရှိမယ်မတူတာတွေလက်ရှိမယ်ပေါ့။ဘာဖြစ်ဖြစ်ဒီဆွေးနွေးဖြစ်ချင်းနဲ့ရင်ကျင်းမှုကျွန်တော်တို့ကထုံးကားဖို့အတွက်ကျွန်တော်တို့ကြိုးစားတဲ့အချိန်မှာအခုလိုမျိုးဆွေးနွေးခွင့်ပြောဆိုခွင့်ရလာတာကိုနှိုက်ကကျွန်တော်တို့ကတော့ဟိုတိုးတက်တဲ့လက္ခဏာလို့မြင်ပါ။အလားတူပဲကံနဲ့နိုင်ငံရေးရအရေးပါတဲ့ပုံကိုယ်တွေအဖွဲ့အစည်းတွေကြားထဲမှာလည်းရင်းနှီးပွန်းနေတဲ့ဆွေးနွေးမှုမျိုးတွေကိုဟိုတရားဝင်ပဲဖြစ်စေအလိုသဘောပဲဖြစ်စေတော့များများဆွေးနွေးနိုင်လေထိတွေ့နိုင်လေကောင်းလေလို့ကျွန်တော်တို့ကတော့အဲ့လိုပဲယုံကြည်ပါတယ်
။ခုလိုဖြေကြပေးတဲ့ဥက္ကိုကိုကျေးဇူးများတင်ပါတယ်ရှင်။